တရုတ်နိုင်ငံကဥပဒေပညာပါမခတဦးဟာသမရရှိချင်းပင်အစိုးရအကြောင်းပုတ်ခတ်တဲ့စာရင်းနဲ့ရေးသားခဲ့တာကြောင့်ဘေကျင်းမြို့မှာဖမ်းခံလိုက်ရပါတယ်။ယူဇန်ဂရန်ကိုတရားစင်ကြော်တဲ့ရဲတွေကတနင်္လာနေ့မနက်မှလာပြီးသူ့အိမ်ကနေဖမ်းခေါ်သွားကြတယ်လို့သူ့ငယ်ချင်းတွေကပြောပါတယ်။သူ့ငယ်ချင်းကန်ရှောင်းနှန်းရဲ့ပြောပြချက်အရကွန်ပျူတာနဲ့စာရေးစာရင်းတွေကိုလည်းတင်စီသွားကြောင်း The New York Times သတင်းစာကဖော်ပြပါတယ်။သူဟာချန်တူးနောက်တော်မင်းကိုလဲပတ်သွားလာနေစဉ်ပြည်ထစာမှုဆွဲမှုနဲ့ဆွတ်ဆွဲခံထားရတာဖြစ်ကြောင်းရဲတွေကပြောတယ်လို့သူ့ဇနီးကဆိုပါတယ်။ယူဇန်ဂရန်ကဘေကျင်းမြို့ကနာမည်ကြီးတက္ကသိုလ်ဖြစ်တဲ့ရှင်ဟွာတက္ကသိုလ်မှာ2019နှစ်တိနှစ်ပေါင်းများစွာပို့ချတင်ကြလာခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာသမရရှိရဲ့အာဏာအုပ်ချုပ်မှုတင်းကျပ်လာတဲ့အပေါ်ပုတ်ခတ်ရေးသားခဲ့ပြီးတဲ့နောက်စာတင်တာတွေနဲ့သူ့စည်စနာပြူတာတွေကိုတားမြစ်ခံလိုက်ရပြီးနေအကျဲကျုံးနဲ့ဖမ်းဆီးခံလိုက်ရပါတယ်။ဖေဖော်ဝါရီလထဲမှာရေးသားထုတ်ဝေခဲ့တဲ့သူ့ဆောင်းပါးထဲမှာတရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လှုပ်ဝဲမှုနဲ့လိမ့်လည်လှည့်ပြားမှုတွေအကြောင်းအပြစ်တင်ရေးသားထားပြီးဒီဗိုင်းရပ်စ်ကိုဝူဟန်မြို့မှာစတင်တွေ့ရှိခဲ့ပြီးတဲ့နောက်ကမ္ဘာ့ကပ်ရောဂါအသင်းပြောင်းသွားပြီးကမ္ဘာတဝန်းကလူပေါင်း 17.4 သန်းကိုဖျားနာစေပြီးသေဆုံးသူဦးရေ 9,340,000 ကျော်ရှိပြီဖြစ်ပါတယ်။